နီဇာမီဟာတရားခွင်ကိုရောက်မလာနိုင်လောက်အောင်ဖျားနာနေတယ်လို့ကျမ်းမာရေးအရှိတွေကပြောဆိုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဆိုလာကသူ့ပေါ်တရားစီရင်မှုကိစ္စနှောင့်နှေးခဲ့ရတာဖြစ်ပါတယ်အစိုးရဂျမဲအီအစ္စလာမီပါတီခေါင်းဆောင်နီဇာမီကိုလူရဲအစုလိုက်ပြုံလိုက်တပ်ဖြတ်မှုလူသတ်မှုနှိပ်စက်ညှဉ်းပန်းမှုအာဓမပြုကျင့်မှုနဲ့1982ခုနှစ်ကပါကစ္စတန်ကနေဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးခွဲထွက်ယူခဲ့တဲ့6လကြာတိုက်ပွဲတွေအတွင်းမှာပြည်သူပိုင်ပစ္စည်းတွေကိုဖျက်ဆီးမှုတွေနဲ့တရားစွဲဆိုခံထားရတာပါ။အဲ့ဒီအချိန်ကပါကစ္စတန်စစ်သားတွေနဲ့အပေါင်းပါဒေသခံတချို့ကနေပြီးတော့ဒီလူ3သန်းကိုတတ်ဖြတ်ခဲ့ပြီးအမျိုးသမီး2သိန်းကိုအာဓမပြုကျင့်ခဲ့တယ်လို့ဒီအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးတိမ်းရှောင်ခဲ့ရသူဒုက္ခသည်ပေါင်း10သန်းလောက်ထိရှိခဲ့တာပါ။ Jamiyal Islami Party ဟာပါကစ္စတန်ကနေခွဲထွက်ရေးကိစ္စကိုကောက်ကွက်ခဲ့တာဖြစ်ပါတယ်။2010ခုနှစ်ကစလို့တိုက်ခိုက်ခေါင်းဆောင်10ဦးထက်မနည်းကိုပြစ်ဒဏ်တွေချမှတ်ခဲ့ပြီးဖြစ်တဲ့အထူးခုံရုံးတွေကိုတော့ Bangladesh ဝန်ကြီးချုပ် Sheikh Hasina ကဖွင့်ဆီးခဲ့တာဖြစ်ပါတယ်ရှင်။